Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါတော်တာရှင်များရှင် FOA မြန်မာပိုင်းစီစဉ်ရ2016ခုနှစ်နိုဝင်ဘာလ3ရက်အင်္ဂါနေ့ညနေခင်း6နာရီခွဲကနေ9နာရီထိအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေလိုင်းထိုမီတာ16.25ရုပ်ကနေတက်ထုတ်လွှင့်နေပါပြီရှင်ကျမနန်းလာဝါဒီကနေ့စီစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ
မင်္ဂလာပါရှင်ကျမခင်မြူထွေးပါဒီမိုကရက်တစ်သမ္မတလောင် Hillary Clinton ရဲ့ email တွေနဲ့ပတ်သက်လို့ပြန်လည်စစ်ဆေးတာတွေကိုတက်နိုင်တဲ့များအငြင်းဆုံးလှောက်ဆောင်နိုင်အောင်ဖက်ဒရယ်ဆိုရာစုံစမ်းစစ်ဆေးရေးဘူရို FBI နဲ့အတူပူးပေါင်းဆောင်ရွက်နေတယ်လို့အမေရိကန်တရားရေးဌာနကပြောပါရယ်။တခါ Iraq အထူးတပ်ဖွဲ့တွေမိုဆူးမြို့စင်ဂျေဘုံအရက်မှာရှိတဲ့အာရစစ်သွေးကြွတွေကိုထိုးဖောက်ပြီးတော့အခုဆိုရင်မြို့ရင်းကိုစတင်ထိုးစစ်ဆင်နေပါပြီ။ဒီလိုထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုတော့ကိုဝင်းမင်းနဲ့အတူပြပြပေးသွားပါမယ်ရှင်
။ကောင်းပါပြီရှင်။ American သမ္မတရွေးကောက်ပွဲဟာမြန်မာနိုင်ငံအပေါ်ဘယ်လိုတက်ရောက်မှုတွေရှိလာနိုင်ပါသလဲ
။ Democratic Party အနေနဲ့ပေါ့။ဆိုတော့သူတို့ကမြန်မာနိုင်ငံရဲ့အရေးကသူတို့ရဲ့တန်တမာရေးအောင်မြင်မှုတစ်ခုအနေနဲ့ပြောထားတဲ့အနေအထားမှာကြတော့ဆိုတော့ကျွန်တော်တို့လည်းဆက်ဆံရေးပို့ပြီးတော့
မြမနိုင်ငံရေးလှိလာတုံသက်သူဦးအောင်သူငယ်မရှင်အပြည့်အစုံကိုတော့မကြခင်တင်ပြသွားမှာပါဒါအပြင် Hillary Clinton နိုင်ငံခြားရေးဝန်ကြီးအဖြစ်တာဝန်ယူခဲ့စဉ်က email အသုံးပြုမှုတွေနဲ့ပတ်သက်ပြီး FBI ရဲ့စုံစမ်းစစ်ဆေးမှုအစ်စ်တွေရက်ပိုင်းပဲလိုတော့တဲ့ American သမ္မတရွေးကောက်ပွဲမဲဆွယ်စည်းရုံးမှုတွေအပေါ်ဘလို့ရိုက်ခတ်မှုတွေရှိနေတယ်လဲဆိုတာနဲ့မြမနိုင်ငံတည်းမှာတော့ဒေါအောင်ဆန်းစုကြည်ရဲ့ဂျပန်နိုင်ငံချစ်ကြည်ရဲ့ခီးစဉ်အကြောင်းတင်ပြချက်တွေကိုကြားဖို့ရှိပါတယ်ခုရင်ဆုံးတော့ဒီကနေ့ညနေခင်းထိတ်တန့်ရောက်တဲ့တဲ့တွေကိုမှတ်ခင်ဖြူထွေးနဲ့ကိုဝင်းမင်းတို့ကပြောပြပေးကြပါအောင်ရှင
်ဒီမိုကရက်တစ်သမ္မတလောင်း Hillary Clinton ရဲ့ email တွေနဲ့ပတ်သက်လို့ပြည်ထောင်စုစစ်ဆေးတာတွေကိုတန်နိုင်သမျှအမြန်ဆုံးလှုပ်ဆောင်နိုင်အောင် Federal ဆိုရာစုံစမ်းစစ်ဆေးရေးဘူရို FBI နဲ့အတူပူးပေါင်းဆောင်ရွက်နေတယ်လို့ American တရားရေးဌာနကပြောပါတယ် Congress လွှတ်တော်အမတ်ဟောင်းအန်တိုနီဝီနာနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးတဲ့အချိန်ကွန်ပျူတာတစ်ခုထဲမှာ Mrs. Clinton ရဲ့ email တချို့ကိုထပ်မံရှာတွေ့ခဲ့တာမှာတရားဥပဒေစိုးမိုးရေးရဲရာရှိတွေအနေနဲ့ဒီ email တွေကိုစစ်ဆေးသွားမယ့်အကြောင်း FBI ညွှန်ကြားရေးမှူး James Comey ကပြီးခဲ့တဲ့တောက်ကြာနေ့မှာ Congress လွှတ်တော်ကိုအသိပေးခဲ့တာပါဝီနာဟာ Mrs. Clinton ရဲ့အနီးကပ်လက်ထောက်တဦးဖြစ်တဲ့ Huma Abedin ရဲ့ခင်ပွန်းဟောင်းဖြစ်ပြီးတော့သူဟာအသက်15နှစ်အရွယ်မိန်းကလေးတဦးနဲ့လိန်အသားပေးတဲ့မဖွဲမရ email တွေကိုအပြန်အလှန်ပေးပို့ခဲ့တယ်ဆိုပြီးတော့ဆွဆွဲခံထားရတာပါဝီနာနဲ့အဘာဒင်တို့ဟာကွန်ပျူတာတစ်ခုတည်းကိုအတူတူသုံးခဲ့ကြပုံရပြီးတော့အဲ့ဒီကွန်ပျူတာထဲမှာဒီအစောပိုင်း Mrs. Clinton နိုင်ငံခြားရေးဝန်ကြီးတာဝန်ယူခဲ့ချိန်ကဖြစ်ခဲ့တဲ့ဒီ email အရှုပ်တော်ပုံနဲ့ဆက်ဆက်နေနိုင်မွယ်ရှိတဲ့ email တွေကိုစုံစမ်းစစ်ဆေးသူတွေကရှာတွေ့ခဲ့တဲ့အကြောင်း Mr. Comey ကပြောပါတယ် Mrs. Clinton ကတော့အခု email တွေနဲ့ပတ်သက်တဲ့စုံစမ်းစစ်ဆေးမှုတွေကိုထုတ်ပြန်ပေးဖို့တနင်္လာနေ့က Ohio ပြည်နယ်မှာလုပ်တဲ့မဲဆွယ်စည်းရုံးပွဲအတွင်းမှာတောင်းဆိုသွားပါတယ် Republican သမ္မတလောင်းဒေါ်နယ်ထရမ့်ကတော့မစ္စတာကိုမေးရဲ့ဆုံးဖြတ်ချက်ကိုကြိုဆိုတဲ့အကြောင်းနဲ့ Mrs. Clinton အနေနဲ့မလုပ်တင်တာကိုအခုလိုလုံဝင်ခဲ့တာဟာနည်းနည်းနော်နော်လှုပ်ရဲတဲ့စိတ်မဟုတ်ဘူးလို့ဆိုပြီးတော့လည်း Michigan မြို့ကလူလူစုဝေးပွဲအတွင်းမှာ Mrs. Clinton ကိုထိုးနှက်ဝေဖန်သွားပါရဲ့ရှင
်ဒီ American သမ္မတရွေးကောက်ပွဲတွေမှာနိုင်ငံတကာကုံသွေးရေးသဘောတူညီမှုတွေအပေါ်ဆန့်ကျင်လေထွားမှုတွေနဲ့အာရှက American တက်တွေကိုပြန်ရုပ်မယ်ဆိုတဲ့မိုလာကေလာပြောဆိုမှုတွေပေါ်အာရှဒေသသုံးသက်သူတွေကသိကြည့်မထားပါဘူးဒီလေလာသုံးသက်သူတွေကအမေရိကန်ရဲ့ပြည်ပအကျိုးစီးပွားကအခုတိုင်းပုံမှန်ဆက်ရှိသွားမှာဖြစ်တဲ့နောက်တက်လာမဲ့သမ္မတကြုံရမဲ့ပြဿနာကလည်းအရင်အတိုင်းဖြစ်ရှင်းရဆက်ခတ်နေဦးမှာပါလို့ဆိုနေပါတယ်။ Republican သမ္မတလောင်း Donald Trump နဲ့ Democratic သမ္မတလောင်း Hillary Clinton တို့နှစ်ဦးလုံးကပြည်တွင်းမဲ့ပူရရေးအတွက်နိုင်ငံတကာလူလက်စွာကုံသွေးမူဝါဒတွေပေါ်ဆန့်ကျင်ပြောကြရမှာအထီးမပြုရသေးတဲ့ TPP လို့တကောက်ခေါ်တဲ့အာရှပစိဖိတ်တလောကုံသွေးမဟာမိတ်စာချုပ်အဖွဲ့လည်းပါပါတယ်။အခုလိုဒီနိုင်ငံတကာကုံသွေးသဘောတူညီမှုတွေဆန့်ကျင်ပြောကြရတာကလွန်ခဲ့တဲ့ဆယ်စုနှစ်အနည်းငယ်အတွင်းအမေရိကန်ရဲ့အလုပ်ကိုင်တွေနိုင်ငံခြားအတိုင်းပြည်တွေကိုရောက်သွားတဲ့အပေါ်အမေရိကန်လူထုကသူတို့အလုပ်တွေဆုံးသွားတယ်လို့ဒေါသတွေပိုပိုထွက်လာနေတာကိုထင်ရှားပြလိုက်တာပါ။ဒါပေမဲ့ဒီ TPP လို့အာရှပစိဖိတ်လွတ်လပ်စွာကုံသွေးသဘောတူညီမှုကြောင့်တော့အမေရိကန်ကုမ္ပဏီတွေအနေနဲ့စီးပွားရေးအင်အားကြီးမားလာနေတဲ့တရုတ်နိုင်ငံကိုရှင်နိုင်ဖို့အာရှဈေးကွက်ကြီးကိုပိုလက်လန်းမိနိုင်မှာဖြစ်ပါတယ်။ Hillary Clinton အနေနဲ့အရင်နိုင်ငံခြားရေးဝန်ကြီးဖြစ်စဉ်တော့ကလက်တွေ့အရဒီ TPP ကိုထောက်ခံခဲ့ပြီးကြဟကုံသွေးသဘောတူညီမှုတွေထဲမှာရွှေတစိတ်စံချိန်တင်လိုက်တာဖြစ်တယ်လို့ဂုံယူဝင်ကြွားစွာပြောခဲ့ပေမဲ့အခုရွေးကောက်ပွဲရာသီမှာတော့ပြန်ပြောင်းခဲ့ရပါတယ်ဒေါ်နယ်ထရမ့်ကတော့အမျိုးသားစိတ်မြင့်တင်ပြီးတရုတ်နိုင်ငံပေါ်ပြင်းပြင်းထန်ထန်ဝေဖန်လာရမှာတရုတ်အနေနဲ့သူ့ငွေကြေးတန်ဖိုးချပြီးနိုင်ငံတကာကုံသွေးမှုမှာမတရားအမျက်ထုတ်နေတယ်ဒါကြောင့်တရုတ်ပေါ်တင်သွင်းကုန်ပိုကောက်ပြီးအပြစ်ပေးရမယ်လို့ဆိုနေပါတယ်ဒါပေမဲ့စီးပွားရေးပညာရှင်တွေကတော့အခုလိုလွတ်လပ်ရင်ကုံသွေးစစ်ပွဲတွေဖြစ်ပြီးနှစ်နိုင်ငံလုံးနှစ်နာမယ်လို့တတိပေးနေပါတယ်ခင်ဗျာ
အီရတ်အထူးတပ်ဖွဲ့တွေဟာမိုဆူးမြို့စင်ဂျေဘုံအရက်မှာရှိတဲ့အာရစစ်သွေးကြွတွေကိုထိုးဖောက်ပြီး IS တွေဘက်ကအပြန်အလှန်ခုခံနေတာတွေကိုဖျက်ချော်ပြီးတော့မြို့ရင်းကိုစတင်ထိုးစစ်ဆင်နေပါပြီ။အီရတ်တပ်ဖွဲ့တွေဟာဒီကနေ့မနက်ပိုင်းမှာမိုဆူးမြို့ဂိုဂျာလီရက်ကွက်ထဲကိုဝင်ရောက်နိုင်ခဲ့ပြီးတော့အဲ့ဒီမှာ IS တွေနဲ့အပြင်းထန်တိုက်ခိုက်နေတဲ့အကြောင်းပိုချုပ်စာမီအယ်အာရီဒီကပြောပါရယ်။အီရတ်စစ်သားတွေကအရှိကိုတိုးလာ နိုင်အောင်လို့ IS တွေကမြို့တစ်လျှောက်မှာကွန်ကရစ်အကာအရန်တွေကိုချထားတယ်လို့လည်းသူကပြောပါတယ်ကိုကြလီရက်ကွက်ထဲမှာရှိတဲ့ IS စခန်းတွေကိုလေတောင်းကနေအပြင်းထန်တိုက်ခိုက်ပြီးဣရက်တပ်ဖွဲ့တွေအခုလိုမြို့ရင်းကိုထိုးပဝင်ရောက်လာတာပါ IS စစ်သွေးကြွတွေဘက်ကတော့တန်ကြပ်ကရင်တွေကိုတိုက်နိုင်တဲ့ဒုံးကျည်တွေ RPG လောင်ချာလက်နက်ကြီးတွေနဲ့ပြန်လည်တိုက်ခိုက်ပါတယ်ဣရက်နဲ့ Khat လက်နက်ကိုင်အဖွဲ့တွေပါဝင်တဲ့ညွှန်ပေါင်းတပ်ဖွဲ့တွေဟာရှီယာပြည်သူစစ်တွေအမေရိကန်ရဲ့လေကြောင်းစစ်ကူတွေနဲ့အတူ IS အစွန်းရောက်တွေကိုမူဆွမြို့တွေကနေရှင်းလင်းဖယ်ရှားဖို့ထိုးစစ်ဆင်နေတာသတင်းနှစ်ပတ်ကျော်ကြာလာခဲ့ပါပြီဣရတ်ဝင်ကြီးချုပ်ဟိုင်ဒါအယ်အဘာဒီကတော့မိုးဆွမြို့မှာကျန်နေတဲ့ IS အကြမ်းဖက်သမားတွေကိုဣရတ်စစ်တပ်ကနေရာမရွေးပစ်ခတ်ချိန်မုံသွားမယ်လို့ဒီနေ့လာနေမှာပြောဆိုပါရယ်။သုံးသက်သူတွေကတော့မြို့ရင်းမှာပိတ်မိနေတဲ့အရက်သားပြည်သူတွေရှိနေတာကြောင့်ရော IS တွေလက်ထဲကနေလွတ်မြောက်လာသူတွေရဲ့အဆိုအရ IS တွေဟာဖောက်ခွဲလက်နက်တွေကိုအသုံးပြုပြီးမြို့ရင်းကလမ်းမတွေအဆောက်အဦတွေကိုတစားစီဖျက်ဆီးနေတာတွေကြောင့်လာမဲ့သတင်းပတ်တွေအတွင်းမှာအခြေအနေကပိုပြီးတော့ခက်ခဲလာနိုင်ွယ်ရှိတယ်လို့သုံးသက်ပြောဆိုနေကြပါရယ်ရှင်။
တူရကီဆိုရအနေနဲ့အတိုက်ခံသတင်းမီဒီယာပေါ်ဖိနှိပ်မှုတွေပိုလှုပ်လာတာကိုအမေရိကန်ဆိုရကအထူးစိုးရိမ်ကြောင်းထုတ်ပြောလိုက်ပါတယ်။တူရကီနိုင်ငံတော်ဂျွန်ဟိုရီရဲ့သတင်းစာကအယ်ဒီတာချုပ်နဲ့အခြားအကြီးအကဲသတင်းတောက်တွေကိုတနင်္လာနေ့ကဖမ်းဆီးလိုက်ပြီးမှအခုလိုမနေ့ကထုတ်ပြောလိုက်တာပါ။အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရသူကဇူလိုင်15ရက်ကမအောင်မြင်ခဲ့တဲ့အာဏာသိမ်းကြံစည်မှုမှာတာဝန်ရှိသူတွေကိုလိုက်လံရှာဖွေတဲ့အပေါ်ထောက်ခံပေမဲ့နောက်ထပ်သတင်းဌာနတွေကိုပိတ်ပစ်တာနဲ့ပြီးခဲ့တဲ့စနေတနင်္ဂနွေမှာလည်းနောက်ထပ်သတင်းတောက်တွေကိုဖမ်းဆီးခဲ့တဲ့အပေါ်တော့စိုးရိမ်နေမိတယ်လို့ဆိုလိုက်ပါတယ်။ဂျန်ဟိုရီရဲ့သတင်းစာအယ်ဒီတာချုပ်မူရက်စပန်ဆူနဲ့အခြားအကြီးအကဲသတင်းတောက်တွေကိုအခုလိုဖမ်းဆီးတာဟာစနေနေ့တုန်းကဆိုးရဝန်ထမ်းတွေပညာရှင်တွေကျောင်းဆရာဆရာမတွေနဲ့ကျန်းမာရေးလုပ်သားပေါင်း1000ကျော်ကိုဖမ်းဆီးပြီးမှဆက်ဖြစ်လာခဲ့တာပါ။ပြီးခဲ့တဲ့စနေတနင်္ဂနွေထဲမှာပဲသတင်းဌာနပေါင်း12ခုကျော်ကိုလည်းတူရကီဆိုးရကချိတ်ပိတ်ခဲ့ပါတယ်။ဂျန်ဟိုရီရဲ့သတင်းစာကသတင်းကတ်တွန်းသမားမူဆာကတ်ကအခုလိုဖမ်းဆီးတာလုံးဝအထိပယ်မရှိဘူးအခုလိုဖိအားပေးပြီးကြောက်သွားအောင်လုပ်လို့မရဘူးအခုလိုဖမ်းဆီးတာကိုခေါင်းရှိတဲ့လူတိုင်းကထောက်ခံမှာမဟုတ်ဘူးဒါမှန်ကန်တဲ့လုပ်ရဖြစ်တယ်လို့လည်းကဘာကိုအယုံသွင်းလို့ရမှာမဟုတ်ဘူးသူ့အနေနဲ့ကတ်တွန်းဆွဲမိတာတခုတည်းကြောင့်အခုလိုဖတ်ခံခဲ့ရတယ်လို့ထုတ်ပြောခဲ့ပါတယ်ဒီဖတ်ခံရသူတွေကိုအချမ်းဖတ်မှုနှင်းနှင်းဥပဒေချိုးဖောက်မှုကတ်တပုံတွေကိုအကူအညီပေးမှုဒါမှမဟုတ်တူရကီအစိုးရကအာဏာသိမ်းခေါင်းဆောင်အဖြစ်ဆက်ဆွဲထားတဲ့အစ္စလာမ်တရားဟောဆရာကိုထောက်ခံမှုတွေနဲ့တရားစွဲထားတာဖြစ်ပါတယ်ခင်ဗျ
VOA American တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ19 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
အမေရိကန်တန်ကနေအင်္ဂါနေ့ညနေခင်းဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုဆက်ပြီးတော့တင်ပြပေးသွားပါမယ်ရှင်။ဣရတ်နိုင်ငံကအခြေအနေတွေကိုသတင်းယူနေတဲ့ဂျပန်သတင်းတောက်တအူကိုခထေတာအာနာပိုင်တွေကဖန်စီထိန်းသိမ်းထားတဲ့အကြောင်းဂျပန်ဆိုရကဒီနေ့အတည်ပြုပြောဆိုပါရယ်။သတင်းတောက်ကိုစုကီဆူနေယာကဖန်စီခံထားရပြီးတော့ဒေသဆိုင်ရာအာနာပိုင်တွေကသူ့ကိုမေးမြန်းစစ်ဆေးနေတယ်ဆိုတာကိုသိထားတဲ့အကြောင်းနဲ့ဘယ်လိုဆွဆွဲချက်တွေနဲ့ဖန်စီထားတယ်ဆိုတာကိုတော့တိတိကျကျမသိရသေးတဲ့အကြောင်းဂျပန်ဆိုရအထွေဝင်ချုပ်ယွန်ရှိတာဆူကကပြောပါရယ်။ဥရမရှိတဲ့ဂျပန်တန်ယုံကနေခတ်တေတာအာနာပိုင်တွေနဲ့ဆက်သွယ်ပြီးအသေးစိတ်အခြေအနေအတိအကျသိရဖို့ပြောဆိုထားတယ်လို့ဂျပန်ဆူရအနေနဲ့ဂျပန်နိုင်ငံသားတွေကိုကာကွယ်ဖို့လိုအပ်တာတွေဆောင်ရွက်သွားမယ်လို့လည်းမစ္စတာဆူဂါကပြောပါရယ်။သတင်းထောက်ဆူနေအိုကာဟာအာရစစ်သွေးကြွတွေအဓိကခြေကုပ်ယူထားတဲ့မိုးဆူမျိုးကိုဣရက်တပ်ဖွဲ့တွေကပြန်လည်သိမ်းယူဖို့ကြိုးစားနေတဲ့တိုက်ပွဲတွေအကြောင်းကိုယ်တိုင်လိုက်လံသတင်းယူနေတာဖြစ်တယ်လို့ဂျပန်ကျိုးလိုသတင်းမှဖော်ပြထားပါရယ်။သူ့ကိုဖမ်းဆီးထားတဲ့ကာလအတွင်းမှာကောက်ကောက်မုံမုံဆက်ဆံမှုဣရက်မှာရှိတဲ့ဂျပန်တန်ယုံကတက်ဆိုင်ရာအာဏာပိုင်တွေကိုတောင်းဆိုထားတဲ့အကြောင်းလဲမစ္စတာဆူဂါကပြောပါရယ်ရှင်
။တရုတ်ရေနံနဲ့သဘာဝတန်ခွေရှာတင်မောကြီးတစ်စီးကိုအရှိတရုတ်ပင်လယ်နယ်စပ်ချင်းအငင်းပွားနေတဲ့နေရာမှာတွေ့ရှိပြီးဂျပန်နိုင်ငံရဲ့ဝန်ကြီးကတရားဝင်ကန့်ကွက်စာပို့လိုက်ပါတယ်။ဒီနိုင်ငံရဲ့ဝန်ကြီးက
まあ、これまで、もう、累次の申し入れにもかかわらず、
ジャパン内外の文字、フミロ・キシダ、ジャパンの表だらが、တရုတ်ဂျပန်နဲ့နမိတ်အတိအကျအတိမပြုတ်နိုင်သေးခင်မှာဂျပန်ဘက်ကစက်တိုက်ကန့်ကွက်တဲ့ကြားတွေကပဲဒီရေပိုင်နဲ့နယ်စပ်အလဲလိုင်းနားမှာတရုတ်ဘက်ကတစ်ဖက်သက်ကူးလို့ဆက်လုပ်နေတာဟာတကယ်ကိုစိတ်ပျက်စရာကောင်းတာမို့ချက်ချင်းကန့်ကွက်စာပို့လိုက်တယ်လို့သတင်းထောက်တွေကိုထုတ်ပြောလိုက်ပါတယ်ဂျပန်နိုင်ငံရဲ့ဝန်ကြီးကီရှိဒါကဆက်ပြီးဒီလိုရဟာတန်တရားရှိစရာဖြစ်နေတယ်ဒီနယ်စပ်လိုင်းနားမှာသဘာဝတန်ခွေရှာတဲ့အခြေစိုက်စင်ထပ်ဆောက်ဖို့အတွက်တူဖော်မှုတွေကိုတရုတ်ဘက်ကဒီသမောကြီးနဲ့လာပြီးပြင်ဆင်နေတဲ့အလားအလာများတယ်လို့ဆိုလိုက်ပါတယ်ဒီနှစ်နိုင်ငံရဲ့အထူးစီးပွားရေးဇုံတွေကိုပိုင်းခြားထားတဲ့ဒီအရှိတရုတ်ပင်လယ်အတွင်းနယ်စပ်ငင်းပွားနေတဲ့နေရာတွေမှာအခုလိုရေနံနဲ့သဘာဝတန်ခွေရှာဖွေထုတ်ယူခွင့်နဲ့ပတ်သက်ပြီးတင်းမာမှုတွေကရေရှည်ဖြစ်လာနေတာပါဂျပန်ဘက်ကဆိုပြထားတဲ့ဒီရေနံနမိတ်အလဲလိုင်းကိုတရုတ်ဘက်ကအသိမှတ်မပြုဘဲသူ့ရဲ့အထူးစီးပွားရေးဇုံပိုင်းနဲ့ဟာဒီထက်ကျော်တယ်လို့တစ်ဖက်သက်သတ်မှတ်ပြီး ရေနံနဲ့သဘာဝတန်ငွေတူးစင်ပေါင်း16ခုကိုတိစောက်ထားပြီးသားဖြစ်ပါတယ်။ဂျပန်ကန်ဦးရန်ဆောင်တပ်တွေကလည်းဒီသဘောယူကိုတွေ့ပြီးတောက်ချနေကပဲအချက်ပြသတိပေးမှုတွေလုပ်ခဲ့ပါသေးတယ်ခင်ဗျာ
။တရုတ်နိုင်ငံတောင်ပိုင်းကျူဟိုင်မြို့မှာလှုပ်တဲ့အရှိုးချိုင်းနာလေရင်ပြပွဲမှာတရုတ်ကသူ့ရဲ့ G20 Stealth တိုက်လေရင်တွေကိုဒီကနေ့ပွဲထုတ်ခဲ့ပါတယ်။ရေဒါမှာဖမ်းလို့မမိနဲ့ G20 တိုက်လေရင်နှစ်စင်းကိုလေရင်ပြပွဲအဖွဲ့မှာခဏတာမောင်းနှင်ပြသခဲ့တာမှာဒီလေရင်တွေရဲ့စုညံတန်ကြောင့်အနီးနားကားရနားရနေရာမှာရှိတဲ့ကားတွေကနေသတိပေးဟွန်းတန်တွေထွက်လာတဲ့အထိဖြစ်ခဲ့တယ်လို့ရိုက်တာသတင်းမှာဖော်ပြထားပါတယ်။အခုပြသတဲ့တိုက်လေရင်ဟာတရုတ်ရဲ့ဒုတိယမြောက် Stealth တိုက်လေရင်ဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်နှစ်က G31 တိုက်လေရင်ကိုဂျူဟိုင်းလေရင်ပြပွဲမှာပဲခြားပြခဲ့ပူပါတယ်။တရုတ်အနေနဲ့ G31 တိုက်လေယာဉ်ကိုကမ္ဘာလက်နက်စေးကွပ်မှာရောင်းချနိုင်လိမ့်မယ်လို့ယူဆလို့ရပေမဲ့အမေရိကန်ဒီ F-22 Raptor တိုက်လေယာဉ်နဲ့အလားတူတဲ့အခုဒီ G20 တိုက်လေယာဉ်ကိုတော့နိုင်ငံသားကိုတင်ဖို့ရောင်းချမဲ့ပုံမရှိပါဘူး G20 တိုက်လေယာဉ်တွေရဲ့စွမ်းရည်ကိုလည်းသေချာတော့မသိရသေးပါဘူးပြပွဲလာကြည့်တဲ့သူတွေအနေနဲ့နည်းနည်းကတော့ဒီလေယာဉ်ဟာထောက်လန်းနာနဲ့ပစ်ခတ်တာတွေကိုဘလောက်ထိလုံနိုင်တယ်ဆိုတာကိုဘယ်သူမှသေချာမြင်တွေ့ခွင့်မရခဲ့ကြပါဘူးအမိမဖော်လို့တဲ့တရုတ်လေကြောင်းအရာရှိတူကတော့ထောက်လိုက်ရေးလေရင်တွေမှာတုံးတဲ့တရုတ်ရဲ့ထိပ်တန်းနည်းပညာအများအပြားအပြင်စီရေးလှုပ်ဝက်ချက်တွေဒီလေရင်မှာပါတဲ့အကြောင်း South China Morning Post သတင်းဌာနကပြောဆိုထားပါတယ်ရှင
်အင်္ဂါနေ့ညနေခင်းထိပ်တန်းရောက်သတင်းတွေကိုမှခင်ဖြူထွေးနဲ့ကိုဝင်းမင်းတို့ကပြောပြပေးခဲ့တာပါ VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတည်းရဲ့အနားဆင်နိုင်ပါတယ်အခုတော့သတင်းဆောင်မတွေကိုစတိုက်တင်ပြပေးသွားပါမယ် Democratic Party သမ္မတလောင်း Hillary Clinton နိုင်ငံခြားရေးဝန်ကြီးအဖြစ်တာဝန်ယူခဲ့စဉ်က email အသုံးပြုမှုတွေနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးမှုအစ်စ်တွေလုပ်နေတဲ့အကြောင်း FBI ဘဝအစိုးရစုံစမ်းရေးအဖွဲ့အကြီးအကဲကပြောဆိုလိုက်တဲ့အတွက်ရပ်ပိုင်းမဲလိုတော့တဲ့ American သမ္မတရွေးကောက်ပွဲမဲဆွယ်စည်းရုံးမှုတွေအပေါ်ရိုက်ခတ်မှုတွေရှိနေပါတယ်။ပြည်내အတော်များများမှာတော့ကြိုတင်မဲပေးသူတွေများနေတဲ့အကြောင်း VOA သတင်းထောက် Marima Diallo ရဲ့သတင်းပေးပို့ချက်ကိုကိုသိန်းထိုက်ဦးကစူးစိတင်ပြထားပါရရှင
်။တနင်္လာနေ့ဝါယိုပြည်내ကတ်မြို့မဲဆွယ်ပွဲမှာDemocratic Party သမ္မတလောင်း Hillary Clinton ကသူ့နိုင်ငံခြားရေးဝန်ကြီးအဖြစ်တာဝန်ယူခဲ့တဲ့အချိန်ယုံကြည်မှုတွေကိုပုဂ္ဂလိကအီးမေးလ်ဆာဗာအသုံးပြုခဲ့တဲ့ကိစ္စ FBI စုံစမ်းရေးအဖွဲ့ကပြန်စစ်ဆေးမယ်ဆိုတာနဲ့ပတ်သက်လို့မဲဆန္ဒရှင်တွေကိုအခုလိုစာပြီးပြောဆိုပါတယ်
A lot of you may be asking what this new email
is. အလုံးတော်များများကဒီ email ကိစ္စကဘာကိုဆိုလိုသလဲမေးခွန်းထုတ်ချင်နေကြပါလိမ့်မယ်။တစုံတစ်ခုအဖြစ်ကျူးလွန်နေဆိုတဲ့တက်တည်ထောက်တာဘာမှမရှိဘဲနဲ့ရွေးကောက်ပွဲကျင်းပဖို့ရပ်ပိုင်းအလို့ကြမှာ FBI ကဘာသဘောနဲ့အခုလိုဝင်ပါဖို့ဆုံးဖြတ်တာလဲဆိုတာကိုလည်းရှင်တို့သိကျင်ကြမှာပါ
။ Hillary Clinton ရဲ့ကိုယ်ရေးအရာရှိသူဖြစ်တဲ့ Uma Abedin နဲ့သူနဲ့ကွဲသွားတဲ့ခင်မွန်းတဲ့ကွန်ပျူတာတွေကemail တွေကိုရှာဖွေတွေ့ရှိတာနဲ့ပတ်သက်ပြီးတောက်ကြနေကပဲ FBI ညွှန်ကြားရေးမှူး James Comey က Congress လွှတ်တော်ကိုကြောင်းကြားခဲ့တာပါ Hillary Clinton ကတော့သူ့ဝန်ထမ်းတွေရဲ့ email တွေကိုရှာရင်လဲသူ့အနေနဲ့ပြဿနာမရှိပါဘူးလို့အခုလိုပြောပါတယ
် I am sure they will read
ပြီးခဲ့တဲ့နေ့ကကျွန်မ email တွေကိုရှာခဲ့တုန်းကလို့အဆုံးသတ်မှတ်ချက်မျိုးပဲသူတို့ပေးရမှာသိကြပါတယ်ဒီမှာဘာပြဿနာမှလုံးလို့မရပါဘူ
း Michigan ပြည်နယ် Grand Rapids မြို့မှာမဲဆွယ်စည်းရုံးနေတဲ့ Republican သမ္မတလောင်း Donald Trump ကတော့အရင်ကကလင်တန်ရဲ့အီးမေးလ်တွေကိုရှာဖွေရှင်းလင်းခဲ့တဲ့အချိန်က FBI ဒါရိုက်တာကိုမီနဲ့အကြီးအကျယ်သဘောကွဲလဲခဲ့သူပါအခုတော့ FBI ဒါရိုက်တာကိုမီကိုသူကချီးကျူးပြောဆိုပါတယ
် I have to give the FBI credit it took guts for director Comey
FBI စုံစမ်းရေးအဖွဲ့ကိုကျွန်တော်တစုံတရာချီးကျူးရပါလိမ့်မယ်ညွှန်ကြားရေးမှူးကော်မတီအနေနဲ့အရင်က Hillary ကိုရာဇဝတ်မှုနဲ့အပြစ်ပေးအရေးယူတာမျိုးမလုပ်နိုင်အောင်ကာကွယ်ထားတဲ့အခြေအနေကနေဒီလိုလူသိရှင်ကြားအတိုက်ခံလို့ပြန်ပြောဖို့ဆိုတာတတိရှိရှိခံနိုင်မှာမှဆုံးဖြတ်ရပါလိမ့်မယ်
။ Donald Trump ကိုထောက်ခံသူတွေကတော့ Hillary Clinton ကိုဖမ်းဆီးအရေးယူဖို့ဟော်ဟဲခဲ့ကြပါလိမ့်။သမ္မတအင်ဂျီတော်ကတော့ဒီကိစ္စမှာဂျာနီရက်တီပြီးပြောဆိုနေတာပါ။အင်ဂျီတော်ပြောရေးဆိုခွင့်ရှိသူ George Earnest ကတင်းလာနေကသတင်းစာရှင်းလင်းပွဲမှာအခုလိုပြောဆိုပါတယ
်။ I'll neither defend nor criticize.
စုံစမ်းစစ်ဆေးမှုတွေနဲ့ပတ်သက်လို့ညွှန်ကြားရေးမှူးကော်မတီဘက်ကလူတို့ကိုတရားဝင်ဆက်သွယ်ပြောကြားဖို့ဆုံးဖြတ်ချက်တွေအပေါ်မှာကျွန်တော်အနေနဲ့ခုခံကာဝေးတာမျိုးဝေဖန်တာမျိုးလုပ်မှာမဟုတ်ပါဘူ
းဒီမိုကရက်တစ်ပါတီဝင်တွေကတော့ FBI ဒါရိုက်တာကော်မီရဲ့ကြေညာချက်ကနိုင်ငံရေးပြောကမကင်ဘူးဆိုပြီးဝေဖန်ပြောဆိုနေပါတယ်အထက်လွှတ်တော်လူနည်းစုဒီမိုကရက်ကောင်းဆောင်ဒီမိုကရက်ထက်လွှတ်တော်မှာဟယ်ရီရီဒ်ကဆိုရင် FBI ဒါရိုက်တာကော်မီအနေနဲ့သူ့ရဲ့တာဝန်ယူမှုကိုရွေးကောက်ပွဲပေါ်ဩဇာလွှမ်းမိုးအောင်လှုံ့ဆော်တာမျိုးဖြစ်နိုင်တဲ့အတွက်ဥပဒေကိုချိုးဖောက်ရရောက်ကောင်းရောက်နိုင်နေဆိုပြီးဝေဖန်ပြစ်တင်နေပါတယ်ဒီတော်တွင်သမ္မတရွေးကောက်ပွဲမတိုင်ခင်မှာပဲပြည်내38ခုမှာမဲဆန္ဒရှင်တွေတော်တော်များများကြိုတင်မဲတွေပေးနေကြပါတယ်ကြိုတင်မဲပေးတဲ့မဲဆန္ဒရှင်ရေးအတွက်လည်းပြည်내တော်တော်များများမှာအရင်နှစ်တွေကနေစာရင်ပို့ပြီးတော့များလာနေပါတယ် ဘရုစ်ဂျွန်စာဒေါ်နယ်ထရမ့်ကိုထောက်ခံသူကြိုတင်ပေးတဲ့သူတယောက်ပါ။အ
ခြေအနေတွေကရှုပ်ထွေးမှုတွေတော်တော်များများရှိလာတတ်တော့ကျွန်တော်တို့ကတော့အများနဲ့ကြိုတင်ပေးပါတယ်။နောက်ဆုံးအချိန်ထိဆက်ပြီးတွန်းတွန်းတိုက်တိုက်လုပ်ရပါမယ်။ဒီအခွင့်အရေးကိုလက်လွတ်လို့မဖြစ်ပါဘူး
။လွန်ခဲ့တဲ့25နှစ်လောက်ကဆိုရင်အမေရိကန်သမ္မတရွေးကောက်ပွဲတွေမှာကြိုတင်ပေးသူ900ခန့်လောက်ပဲရှိခဲ့ပေမဲ့အခုတော့လူကိုယ်တိုင်မဲယုံတွေမှာကြိုတင်ပေးလာပေးရတာကိုစိတ်နှစ်သက်သက်သူ30ကနေ40ရာခိုင်နှုန်းအထိများလာခဲ့တယ်လို့စစ်တမ်းတွေမှာဖော်ပြကြပါတယ်။ကြိုတင်ပေးတဲ့သူတွေထဲမှာဒီမိုကရက်တစ်ပါတီသမ္မတလောင်းဟယ်လာရီကလင်တန်ကိုထောက်ခံသူတွေလည်းတွေ့ရပါတယ်။အမေရိကန်ပြည်ထောင်စုမှာမဲဆန္ဒရှင်တွေရဲ့မဲပေးရွေးချယ်ပုံတွေပြောင်းလဲလာတာနဲ့ပတ်သက်လို့ George Mason တက္ကသိုလ်ကစမ်းစစ်သူတူဖြစ်တဲ့ Jeremy Miller ကအခုလိုမြင်ပါတယ်
There have been elections in America where things that happen in the last
American ပြည်အောင်စုမှာပြီးခဲ့တဲ့သတင်းတစ်ပတ်အတွင်းနောက်ဆုံးအဖြစ်အပျက်တွေ၊မှားယွင်းမှုတွေ၊ဘူဝါဒပြောင်းလဲတွေနဲ့နိုင်ငံတကာမှာဖြစ်ထွန်းမှုအသစ်တွေဒါတွေကရွေးကောက်ပွဲတွေမှာလူတွေဘယ်လိုမဲပေးမလဲဆိုတာပေါ်ပြောင်းလဲလာခဲ့ပါတယ
်။နောက်ဆုံးထွက်လာတဲ့လူထုစစ်တမ်းတွေအရတနင်္ဂနွေလုံးအတိုင်းအတာနဲ့စစ်တမ်းတွေမှာတော့ Hillary Clinton က Donald Trump နဲ့အနည်းငယ်အသာစီးရနေတယ်လို့ဖော်ပြကြပါတယ်။ဒီတော့အတွင်းသမ္မတရွေးကောက်ပွဲရလဒ်ကိုသူလက်ခံခြင်းမှလက်ခံမယ်လို့ Republican Party သမ္မတလောင်း Donald Trump ကပြောထားခဲ့တဲ့အတွက်ဒီလိုပြောဆိုမှုကနေရွေးကောက်ပွဲနေ့မှာကြမ်းဖက်မှုတွေဖြစ်ပေါ်လာမှာဟုစိုးရိမ်မှုတွေရှိနေပါတယ်။ဒီလိုကြမ်းဖက်မှုတွေပေါ်မလာဖို့အတွက်တိုင်းပြည်တော်ဝန်အမေရိကန်ဆိုရရာရှိတွေအများအပြားကြိုတင်ပြင်ဆင်မှုတွေလုပ်နေကြောင်းပါခင်ဗျာ။
ကိုသိန်းထားယူပါရှင်ခုတစ်ဆက်တည်းအမေရိကန်ရွေးကောက်ပွဲကမြန်မာအပါအဝင်ကမ္ဘာတစ်ဖက်ခြမ်းကတိုင်းပြည်တွေအထိဘလို့အကျိုးဆက်တွေရှိလာမလဲဆိုတာသင်ပြပါဦးမယ်မကြာခင်ကျင်းပဖို့ရှိနေတဲ့အမေရိကန်သမ္မတရွေးကောက်ပွဲရလဒ်တွေဟာမြန်မာနိုင်ငံအပါအဝင်ကမ္ဘာတစ်ဖက်ခြမ်းကတိုင်းပြည်တွေအထိအကျိုးဆက်တွေရိုက်ခတ်လာနိုင်တာကြောင့်အများကစိတ်ဝင်တစားစောင့်ကြည့်နေကြပါတယ်အယက်သားစစ်စစ်အစိုးရတရက်တက်လာတဲ့မြန်မာနိုင်ငံစစ်တပ်ကအုပ်ချုပ်ထားတဲ့အိန္ဒိချင်းထိုင်းနိုင်ငံတွေအနေနဲ့ရောအမေရိကန်သမ္မတရွေးကောက်ပွဲကနေပါရင်းများမျှော်လင့်နိုင်မလဲဆိုတာကိုတော့ VOA ဝိုင်းတော်သားကိုအောင်လင်းဦးကသင်ပြပေးထားပါ
အမေရိကန်သမ္မတရွေးကောက်ပွဲရလဒ်တွေဟာဘရင်နဲ့ရဆန်ကွန်လွန်သွားပြီးတဲ့နောက်နိုင်ငံရေးအရမရင်မရချင်းတွေကြုံနေရတဲ့ထိုင်းနိုင်ငံတခါဒီမိုကရေစီပြုနေပြောင်းလဲရေးလုပ်နေတဲ့အိန္ဒိချင်းမြန်မာနိုင်ငံတို့လိုဝေးလံလာတဲ့အရက်ဒေသတွေအထိတက်ရောက်မဲ့အလားအလာတွေရှိနေပါတယ်ထိုင်းနိုင်ငံမှာတော့အခုအခါမှာဘရင်ကွန်လွန်သွားတဲ့အတွက်တစ်နှစ်တာဖြစ်နေဝမ်းနဲ့ပူဆွေးတဲ့အခမ်းအနားတွေကိုစတင်ကျင်းပနေကြပါပြီထိုင်းနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနိုင်ငံရေးအာဏာကိုချုပ်ကန့်ထားတဲ့အတွက်အနောက်နိုင်ငံတွေကရင်းနှီးဆက်ဆံမှုခက်ခဲနေတဲ့အချိန်မှာပဲတိုက်ပြည်မှာဩဇာကြီးမားလာတဲ့ဘရင်နဲ့ရဆန်သွားတဲ့အတွက်ထိုင်းနိုင်ငံရဲ့ရှေ့အနာဂတ်ပေါ်မိကွန်းတွေလည်းထွက်ပေါ်နေတာပါမြန်မာနိုင်ငံရဲ့လေးလာတုံးသက်သူဦးအောင်သူငင်းကတော့မကြာခင်နှစ်တွေမှာပဲစစ်တပ်ရဲ့အုပ်ချုပ်မှုဆုံးသက်ပြီးအယက်သားအစုအတက်လာတဲ့မြန်မာနိုင်ငံနဲ့အယက်သားအုပ်ချုပ်မှုတခန့်ရပ်ပြီးစစ်တပ်ကအုပ်ချုပ်နေတဲ့ထိုင်းနိုင်ငံတို့ရဲ့နိုင်ငံရေးနောက်ခံတွေကအမေရိကန်နဲ့ဆက်ဆံရေးမှာအရေးပါလိမ့်မယ်လို့မြင်ပါတယ
်ပြောရမယ်ဆိုလို့ရှိရင်ဒီအမေရိကန်ရွေးကောက်ပွဲကနိုင်ငံတော်တော်များများကစိတ်ဝင်စားစောင့်ကြည့်နေတဲ့အနေအထားရှိပါတယ်ဆိုတော့အဲ့တော့မြန်မာနိုင်ငံအနေနဲ့လည်းကျွန်တော်တို့ပေါ်အကျိုးသက်ရောက်နိုင်မှုတွေရှိတယ်လို့ထင်ပါတယ်အထူးသဖြင့်တော့ဟိုဒီမိုကရက်ပါတီပေါ့ဆိုတော့ Hillary Clinton တက်လာတယ်ဆိုလို့ရှိရင်တော့သူနဲ့အခုလက်ရှိကျွန်တော်တို့စီကနိုင်ငံတော်ကြီးအတိုင်းပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်နဲ့ကပုဂ္ဂိုလ်ရေးရလဲရင်းနှီးမှုရှိတယ်ဆိုတော့နောက်တစ်ခုကကျတော့ဒီမိုကရက်ပါတီအနေနဲ့ပေါ့ဆိုတော့သူတို့ကမြန်မာနိုင်ငံရဲ့အရေးကသူတို့ရဲ့တန်တမာရေးအောင်မြင်မှုတစ်ခုအနေနဲ့ပြောထားတဲ့အနေအထားမှာကျတော့ဆိုတော့ကျွန်တော်တို့နဲ့ဆက်ဆံရေးပို့ပြီးတော့နိစ္စလာဖို့အနေထားရှိတယ်လို့ထင်ပါတယ်။ထိုင်းနိုင်ငံအနေထားကြတော့အခုလက်ရှိဘရင်ကြီးကွယ်လွန်သွားတဲ့ကိစ္စရောဒီသူတို့ရဲ့နိုင်ငံရေးမှာလက်ခဲတင်းလင်းအခြေအနေပေါ့ဆိုတော့ဒါတွေကနောက်ထပ်အချိန်တစ်စုံတစ်ရာအထိရှိနိုင်သေးတယ်တော့ထင်တယ်။အဲ့ဒီအနေထားမှာတော့သူတို့ဘက်ကအားနည်းချက်လို့တော့ဖြစ်ကောင်းဖြစ်နိုင်ပါတယ်
။တကယ်တော့ဗီယက်နမ်စစ်ကာလအတွင်းအမေရိကန်စစ်ခြေစိုက်စခန်းတွေဖွင့်လှစ်ခဲ့ခြင်းကစလို့ထိုင်းနိုင်ငံဟာအမေရိကန်အတွက်ဒေသတွင်းမှာအရေးကြီးတဲ့မဟာမိတ်တစ်ဦးဖြစ်ရပ်တည်လာခဲ့တာဖြစ်ပါတယ်။ဒါပေမဲ့လည်း2014ခုနှစ်မှာအာဏာသိမ်းခဲ့တဲ့အစိုးရကိုအမေရိကန်ကစစ်ဖက်ဆန်ရာအကူအညီတချို့ဖျက်တောက်ခဲ့တဲ့အထိဆက်ဆံရေးမှာအပုထစ်တချို့လည်းရှိခဲ့တာပါ။ဒါပေမဲ့လည်းအာရှဒေသရဲ့လက်တလောပထဝီဝင်နိုင်ငံရေးအခြေအနေအရအမေရိကန်သမ္မတရွေးကောက်ပွဲကပေါ်ထွက်လာမဲ့သမ္မတတစ်တူအနေနဲ့ဒေသတွင်းကအဓိကမဟာမိတ်ဖြစ်တဲ့ထိုင်းနိုင်ငံရရှိမဟာမိတ်ဖြစ်လာနိုင်ရှိတဲ့မြန်မာနိုင်ငံတို့နဲ့ဆက်လက်ပြီးရင်းနှီးနှီးဆက်ဆံနိုင်တဲ့အလားအလာတွေလည်းရှိနေတယ်လို့ထိုင်းနိုင်ငံအခြေစိုက်မြန်မာရေးအခက်ခဲဦးစုံမင်းကတုံ့တက်ပါတယ်
။ဘာလို့အမေရိကန်ကကျွန်တော်တို့ဒီအာရှဘက်ကိုကြည့်တဲ့အခါမှာသူကအများအားအချက်နဲ့ချက်ပကြည့်ရတယ်။တစ်ချက်ကစီးပွားရေးမျက်စိနောက်တစ်ချက်ကလုံခြုံရေးမျက်စိပေါ့။အဲ့ဒါနဲ့ပဲကြည့်တယ်ဆိုတော့ကျွန်တော်ထင်ပါတယ်အခုထိုင်းနဲ့ဆက်ဆံရေးကိုအမေရိကန်ကတက်နိုင်တယ်တော့အရင်ကတော့ဆိုးရဲလက်မချောင်းတဲ့ပုံစံမျိုးသွားဖို့အမြင်နဲ့ဘာဖြစ်လို့ဆိုအခုဖိလစ်ပင်းနဲ့အခုကတိတ်ဆက်ဆံမကောင်းဘူး။ဘာဖြစ်ခုလက်ရှိဖိလစ်ပင်းသမ္မတနဲ့အခုအမေရိကန်နဲ့အချင်းပေါ်ရင်မပြေလည်ဘူးပေါ့ဗျာအဲ့ဒီချိန်မှာထိုင်းတို့မြန်မာတို့နဲ့ပတ်သက်ပြီးတော့မပြေလည်အောင်လုပ်မဲ့အနေအထားမျိုးတော့ မေရိကန်ဘက်မှာမရှိဘူးလို့ကျွန်တော်တို့ယူဆတယ
်။အမေရိကန်သမ္မတဘရက်အိုဘားမားဆွေးရတော့အာရှဒေသမှာချင်းဝင်ရှာညှိမဲ့မူဝါဒအရမြန်မာနိုင်ငံအပေါ်ဝင်ဒေသရင်းနိုင်ငံတွေနဲ့ဆက်ဆံမှုတွေတိုးမြင့်လာခဲ့တာပါ။ဒီမိုကရက်တစ်ပါတီသမ္မတလောင်းဟီလာရီကလင်တန်ကိုယ်တိုင်ကလည်းနိုင်ငံခြားရေးဝန်ကြီးအဖြစ်တာဝန်ထမ်းဆောင်ခဲ့စဉ်မှာမြန်မာနိုင်ငံနဲ့ထိတွေ့ဆက်ဆံခဲ့တာတွေဟာအောင်မြင်မှုတစ်ခုအဖြစ်အစဉ်တစိုက်ပြောဆိုထားတာဖြစ်ပါတယ်။ဒါကြောင့်လဲပြန်ပြည့်ဖြစ်တဲ့ Republican Party သမ္မတလောင်း Donald Trump ကရွေးကောက်ပွဲမှာအနိုင်ရခဲ့ရင်မြန်မာအပေါ်ဝင်အာရှဒေသအပေါ်အာရုံစိုက်ပါဦးမလားဆိုတာမင်းကထုတ်เสียဖြစ်နေတယ်လို့လဲဦးအောင်သူငင်းကပြောပါတယ်
။ဒီ Trump အနေနဲ့ကြတော့သူကကျွန်တော်တို့ရဲ့အာရှနဲ့ပတ်သက်တဲ့ policy ကိစ္စတွေပါတွေသိပြောတာဆိုတာတော့မတွေ့ဘူးပေါ့နော်။ဆိုတော့အဲ့တော့အထူးသဖြင့်တော့တရုတ်နိုင်ငံကတော့ဟိုအလေးထားတဲ့နိုင်ငံတစ်ခုဖြစ်ဆက်ရှိကောင်းရှိနိုင်ပါတယ်ဒါမှမဟုတ်လည်းအရှိတောင်အာရှရေးရာကျွန်တော်တို့တန်တမာရေးကိစ္စတွေမှာကြတော့ထရမ့်ဘက်ကဒီလောက်ကြီးဟိုအလေးထားပါမလားစိတ်ဝင်စားရှိပါမလားပေါ့ဒီလိုတော့စဉ်းစားပြရရှိပါတယ
်စင်လာအဖြစ်ဒေသတွင်းမှာအမေရိကန်ရဲ့မဟာမိတ်နိုင်ငံတနင်္ဂနွေဖြစ်ခဲ့ပြီမလဲထိုင်းနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးအုပ်ချုပ်နေတဲ့ဆိုရကတရုတ်နိုင်ငံနဲ့ဆက်ဆံမှုတွေရှိလာနေချိန်မှာမြန်မာစစ်အုပ်ချုပ်ကတော့တချင်းကစစ်ဆိုးရရဲ့လက်ထက်နိုင်ငံရေးစီးပွားရေးရတရုတ်နိုင်ငံကိုမိခိုအားထားခဲ့ရတာတွေကိုရှော့ချဖို့ကြိုးပမ်းနေတာပါဒါကြောင့်လဲအမေရိကန်မှာနောက်ထပ်လာမဲ့သမ္မတတူအနေနဲ့ဒေသတွင်းမှာဩစာကြီးမားလာနေတဲ့တရုတ်နိုင်ငံကိုထိန်းချုပ်ဖို့အတွက်မြန်မာနဲ့ထိုင်းတို့လိုမိတ်ဆွေနိုင်ငံတွေနဲ့ဆက်ပြီးလက်တွဲသွားဖို့လိုမယ်လို့နိုင်ငံရေးလှလာသူဦးစောမင်းကတွတ်ပါတယ်
ကျွန်တော်ကဒီလိုစဉ်းစားကြည့်တဲ့အခါကျကျွန်တော်ကဒေါ်နယ်ထရမ့်ဆိုလို့ရှိရင်ကျွန်တော်သမ္မတဖြစ်ပြီဆိုရင်ကျွန်တော်ကတရုတ်ရဲ့တက်လာတဲ့ပါဝါကိုလည်းချိန်ထိုးရမယ်ဆိုပြီးကျွန်တော်ကပြောခဲ့မှုတယ်ပေါ့ဒေါ်နယ်ထရမ့်ကပြောခဲ့မှုတယ်အဲ့ခါကျကျွန်တော်သာဒေါ်နယ်ထရမ့်နေရာမှာသမ္မတဖြစ်လာမယ်ဆိုရင်ဗမာနဲ့ထိုင်းကိုကျွန်တော်ကပို့ပြီးဦးစားပေးပြီးတော့ပါပါနဲ့ပေါင်းပါမယ်ဘာလို့ဆိုတရုတ်ကို balance လုပ်ဖို့အတွက်မြန်မာလည်းအရေးကြီးတယ်ထိုင်းကလည်းအရေးကြီးပါတယ်အခုကသူတို့ကလောလောဆယ်ကဖိလစ်ပိုင်နဲ့မေးပြနေတယ်ဆိုတော့မြန်မာနဲ့ထိုင်းကဘာပဲပြောဆိုအခုလောလောဆယ်ကဘယ်သူပဲအုတ်ချုပ်အုတ်ချုပ်ကျွန်တော်ထင်တယ်အမေရိကန်အတွက်ဒါသူကဒီနှစ်နိုင်ငံကအရေးရောဒီဒေတာထဲမှာပါတယ်လို့ကျွန်တော်ယူဆတယ
်။နိုဝင်ဘာ10ရက်နေ့မှာကျင်းပမဲ့သမ္မတရွေးကောက်ပွဲမှာရှင်ပြန်နေတဲ့သမ္မတလောင်းနှစ်ဦးနဲ့ဒီမိုကရက်တစ်ပါတီသမ္မတလောင်းကလင်တန်သာအနိုင်ရခဲ့မယ်ဆိုရင်တော့အမေရိကန်ပြည်ထောင်စုရဲ့တမာဆုံးအမျိုးသမီးသမ္မတတဦးဖြစ်သမိုင်းမတိုင်တင်နိုင်မှာဖြစ်တယ်လို့ပြန်ပြက် Republican Party ကသမ္မတလောင်းထရန့်သာအနိုင်ရမယ်ဆိုရင်တော့အစိုးရယာယီတာဝန်တွေတကားမှမထမ်းဆောင်မှုတဲ့အင်ချင်မြေလုပ်ငန်းရှင်စီဝါရေးသမားတယောက်ပထမဆုံးသမ္မတဖြစ်လာတာကိုတွေ့ကြရမှာဖြစ်ပါတယ်ခင်ဗျာ။
ရရှိမြတ်ပြရခိုင်ပြည်နယ်မောင်းတောမြို့နယ်အတွင်းမှာပြီးခဲ့တဲ့လာဇာမိုင်းတုန်းကလုံခြုံရေးစခန်းတွေအလစ်ငိုက်ဝင်တိုက်ခိုက်ခံပြီးတဲ့နောက်ပိုင်းအခုဆိုလို့ရှိရင်ဒေသအတွင်းမှာလုံခြုံရေးစစ်ရေးတင်းကြပ်မှုတွေအထူးပြုလုပ်နေပါတယ်လုံခြုံရေးတပ်ဖွဲ့တွေရဲ့စစ်စင်ရေးဆောင်ရွက်ချက်အတွင်းလူခွေချိုးဖောက်မှုတွေရှိတယ်ဆိုတဲ့ဆူဆွဲချက်တွေလည်းပေါ်ထွက်နေပါတယ်မောင်းတောအရေးခင်းတဲ့ပတ်သက်ပြီးတော့တပ်ဆိုင်ရာအစိုးရအာဏာပိုင်တွေရဲ့ကင်တွယ်မှုတွေဟာဘလောက်ထိထင်သာမြင်သာရှိသလဲဆူဆဲချက်တွေဟာဘလောက်ထိမှန်ကန်နိုင်ပါသလဲဆိုတာတွေကိုလာမယ့်အင်္ဂါနေ့ဒိုင်းလီလိုက်အစီအစဉ်မှာဆွေးနွေးသွားပါမယ်။ပါဝင်ဆွေးနွေးမြင်များလူသူတွေ view မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုပြီးတော့ပို့ထားနိုင်ပါတယ်။ကို့အမြင်ကို့ဆွေးနွေးလူတာကို့မြင်များလူတာတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုတင်ပို့ထားလို့လည်းရပါတယ်။ view မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323822554ဖြစ်ပါတယ်။ email လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းကြမယ့်သတင်းရှင်တွေကိုကြိုဆိုပါရစေခင
်ဗျာ။ဒီကနေ့ည9:00နာရီတိုင်းလေးလိုင်းစီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရစေရှင်။အခုတော့ဒေါအောင်ဆန်းစုကြည်ရဲ့ဂျပန်နိုင်ငံချစ်ကြည်ရေးခီးစဉ်အကြောင်းတင်ပြပါမယ်။ဂျပန်မြန်မာချစ်ကြည်ရေးခီးစဉ်အဖြစ်နဲ့ဂျပန်နိုင်ငံကိုတရားဝင်သွားရောက်တဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်နိုင်ငံခြားရေးဝန်ကြီးဒေါအောင်ဆန်းစုကြည်နဲ့အဖွဲ့ဟာဂျပန်နိုင်ငံကိုရောက်ရှိသွားပြီးဖြစ်ပြီးမနက်ဖြန်မနက်မှာတော့ဂျပန်ရောက်မြန်မာနိုင်ငံသားတွေနဲ့တွေ့ဆုံမှာဖြစ်ပါတယ်။ဂျပန်နိုင်ငံဟာမြန်မာနိုင်ငံဖွံ့ဖြိုးတိုးတက်ရေးလုပ်ငန်းတွေအတွက်အထောက်အကူတွေပေးနေတဲ့နိုင်ငံတကာနိုင်ငံဖြစ်တာကြောင့်ထီကီးစင်ကနေဂျပန်မြန်မာနှစ်နိုင်ငံဆက်ဆံရေးပုံမတိုးတက်ကောင်းမွန်လာမယ်လို့မျှော်လင့်ကြပါတယ်။အသေးစိတ်ကိုတော့ဆက်သွယ်ဆုံးသမ်းထားတဲ့ရှားဖောင်းကပြောပြထားပါတယ်ရှင်။
ဂျပန်ဝန်ကြီးချုပ်ရှင်ဆူအာဘေရဲ့တရားဝင်ဖိတ်ကြားချက်နဲ့ဒီကနေ့မနေ့ဂျပန်နိုင်ငံကိုစတင်ထွက်ခွာသွားတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်နိုင်ငံခြားရေးဝန်ကြီးဒေါ်အောင်ဆန်းစုကြည်ဟာဒီကနေ့ညနေပိုင်းမှာပဲဂျပန်နိုင်ငံကိုရောက်ရှိသွားပါပြီ။ဒေါ်အောင်ဆန်းစုကြည်ရဲ့ဂျပန်ခီးစဉ်အတွင်းဂျပန်ဝန်ကြီးချုပ်ရှင်ဆူအာဘေနဲ့တခြားဂျပန်အစိုးရထိပ်တန်းတာဝန်ရှိသူတွေနဲ့တွေ့ဆုံဖို့ရှိတယ်လို့မနေ့ဖန်နိုဝင်ဘာ၂ရက်နေ့မှာတော့ဂျပန်ရောက်မြန်မာဒီမိုကရေစီရေလှှရှားသူတွေနဲ့တခြားမြန်မာနိုင်ငံသားတွေနဲ့တွေ့ဆုံမှာဖြစ်တယ်လို့ပြည်ထောင်စုမြန်မာနိုင်ငံသားများအသင်းဂျပန်အဖွဲ့ရဲ့တာဝန်ခံတဦးဖြစ်တဲ့ဦးတန်းဆွေကပြောပါတယ်
။ဟုတ်ကဲ့ရောက်သွားပါပြီခင်ဗျာ။မနေ့ကကြာလို့ရှိရင်တော့ဂျပန်မှာရှိနေတဲ့ကျွန်တော်တို့မြန်မာနိုင်ငံသားတွေနဲ့တွေ့ဆုံပွဲကိုမနေ့ကမနေ့မှလုပ်ဖို့အတွက်စီစဉ်ထားတာရှိပါတယ်။
ဂ ဂျပန်ရောက်မြန်မာနိုင်ငံသားတွေနဲ့ဒေါအောင်ဆန်းစုကြည်တို့ရဲ့တွေ့ဆုံပွဲကိုတော့ဂျပန်စံတော်ချိန်မနက်ဖြန်မနက်9နိုင်ခွဲကနေ17နိုင်ခွဲအထိပြုလုပ်သွားမှာဖြစ်ပါတယ်။တွေ့ဆုံပွဲအတွင်းဒေါအောင်ဆန်းစုကြည်ကိုအဓိကတင်ပြမယ့်အကြောင်းအရာတွေထဲမှာဂျပန်ရောက်မြန်မာနိုင်ငံသားတွေမြန်မာပြည်ပြန်နိုင်ရေးကိစ္စနဲ့အခွင့်ဆောင်တဲ့ကိစ္စတွေပါဝင်တယ်လို့ဦးတန်းဆွေကပြောပါတယ
်။စစ်ဆူရလက်ထက်မှာဒီတောက်လျှောက်မှုနဲ့ဂျပန်နိုင်ငံမရှိတဲ့မြန်မာနိုင်ငံသားတွေကဒီနိုင်ငံရေးလှုပ်ရှားမှုတွေမှာပါခဲ့ကြတာပေါ့လေ။အဲ့လိုပါတဲ့အခါကျတော့ဒီမှာနိုင်ငံသားတွေက passport ရုပ်သိမ်းတာတွေခံရတယ်ကြ။ဒီမှာမွေးလာတဲ့ကလေးတွေကလည်းနိုင်ငံမဲ့လို့ပုံစံမျိုးဝစိတ်လက်ဖြစ်တယ်။ဘာမှနိုင်ငံလည်းပြန်လို့မရဘူး။အဲ့ဒီမှာတန်ယုံကတော့သူကဘာမှနိုင်ငံသားစာအုပ်ဘာမှနိုင်ငံသားဖြစ်ကိုပြန်လို့ခြင်းနဲ့ဆိုလို့ရှိရင်ခေါ်ဆောင်ရမယ်ဆိုပြီးဖြစ်လာတယ်ကြ။အဲ့ဒီအခွန်ကိုစစ်ဆိုးရလက်ထက်မှာဒီဂျပန်မှာရောက်နေတဲ့လူတွေကမပေးတဲ့အခွန်လေးဆိုပြီးသူကတတ်မှတ်ပြီးတော့ကျွန်တော်တို့ကိုကောက်ခံပါတယ်။ဒီဒီမှာနိုင်ငံမှာကနေနေတဲ့မြန်မာနိုင်ငံသားတွေကဂျပန်အစိုးရကိုအခုဆောင်ရတယ်ကွာဆိုတော့ဒီဝင်ငွေတစ်ခုလုံးကိုမြန်မာနိုင်ငံကလည်းပေးရမယ်ဂျပန်အစိုးရကလည်းဆောင်ရမယ်ဆိုဖြစ်တဲ့ခါကျတော့ဂျပန်နိုင်ငံကအခုသိသိကြီးတာဟိုအဲ့တော့ဒီမှာရှိနေတဲ့လူတွေကရမ်းခက်ခဲကြုံရတယ်ဒါပေမဲ့အဲ့ဒါလေးကိုတော့ဆန်းစုကြည်သိအောင်တင်ပြမယ်ဆိုတဲ့အားလေးကတော့ကျွန်တော်တို့ဒီမှာအားလုံးပဲစဉ်းစားကြတယ်လို့သိရပါတယ
်။ဒေါက်ဆန်းစုကြည်ရဲ့ဂျပန်ခီးစဉ်အတွင်းဂျပန်အင်ဂရမင်းနဲ့မိဖုရားတို့ကိုလည်းတွားရောက်တွေ့ဆုံနှုတ်ဆက်မှာဖြစ်ပါတယ်။ဂျပန်မြန်မာနှစ်နိုင်ငံတရားဝင်ချစ်ကြည်ရဲ့ခီးစဉ်ဖြစ်တဲ့တွားရောက်တဲ့ဒေါက်ဆန်းစုကြည်ရဲ့ငားရက်ကြာခီးစဉ်တွင်ဒေါက်ဆန်းစုကြည်နဲ့အတူစီမံကိန်းနဲ့ဗန်ဒါရဲ့ဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးကျော်ဝင်းနဲ့နိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဌာနဒုတိယဝန်ကြီးဦးခင်မောင်တင်တို့လိုက်ပါသွားသလိုနိုင်ငံသားရေးဝန်ကြီးဌာနသမရရုံးဝန်ကြီးဌာနနိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဌာနစီမံကိန်းနဲ့ဗန်ဒါရေးဝန်ကြီးဌာနတွေကတာဝန်ရှိသူတွေလည်းလိုက်ပါသွားတယ်လို့မြန်မာနိုင်ငံနိုင်ငံသားရေးဝန်ကြီးဌာနရဲ့ Facebook စာမျက်နှာမှာဖော်ပြထားပါတယ်ဂျပန်နိုင်ငံဟာမြန်မာနိုင်ငံဖွံ့ဖြိုးတိုးတက်ရေးလုပ်ငန်းအတွက်အထောက်အကူပေးတဲ့နိုင်ငံတနိုင်ငံဖြစ်တာကြောင့်အခုဒေါအောင်ဆန်းစုကြည်ရဲ့ခီးစဉ်တွင်မှာဂျပန်မြန်မာဆက်ဆံရေးပုံမှန်တိုးတက်ခိုင်မာဖို့မျှော်လင့်တယ်လို့ဂျပန်နိုင်ငံသားဝန်ကြီးဌာနရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါဗျ။2015နိုဝင်ဘာရွေးကောက်ပွဲမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနိုင်ရပြီးအစိုးရတာဝန်စတင်ထမ်းဆောင်တဲ့အချိန်ကတည်းကအခုဂျပန်နိုင်ငံခီးစဉ်ဟာဒေါအောင်ဆန်းစုကြည်ရဲ့ပထမဦးဆုံးတွားရောက်တဲ့ဒီဝင်ခီးစဉ်ဖြစ်ပါတယ်ရှင်
။ရှားဖောင်းတင်ပြသွားတော့ပါရှင်။ VOA မြန်မာပိုင်းအစီအစဉ်ကထုတ်လွှင့်ပေးနေတဲ့နေစဉ် TV သတင်းလောအစီအစဉ်တွေကိုညနေပိုင်းရေဒီယိုအစီအစဉ်ပြပချင်း9နာရီမှာ Asia Set 7 Joru ကနေတိုက်ရိုက်ဖန်ယူချီရှုနိုင်ကြပါတယ်ရှင်။ခုတော့သတင်းအချင်းချုပ်ကိုမခင်ဖြူတွေကပြောပြပေးပါအောင်ရှင်။
ဒီမိုကရေစီသမ္မတလောင်းဟယ်လရီကလင်တန်ရဲ့အီးမေးလ်တွေနဲ့ပတ်သက်လို့ပြန်လည်စစ်ဆေးတာတွေတက်နိုင်သမျှအမြန်ဆုံးလုံဆောင်နိုင်အောင်ဖယ်ရယ်ဆိုးရစုံစမ်းစစ်ဆေးရေးဘူရို FBI နဲ့အတူပူးပေါင်းဆောင်ရွက်နေတဲ့အကြောင်းအမေရိကန်တရားရေးဌာနကပြောပါရယ်။ကွန်ဂရက်လွှတ်တော်အမတ်ဟောင်းအန်သိုနီဝီနာနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးတဲ့အချိန်ကွန်ပျူတာတစ်ခုထဲမှာမစ္စစ်ကလင်တန်ရဲ့အီးမေးလ်တချို့ကိုထပ်မံရှာတွေ့ခဲ့တာမှာဒီအီးမေးလ်တွေကိုစစ်ဆေးသွားမယ်အကြောင်း FBI ညွှန်ကြားရေးမှူး James Comey ကပြည်ခဲ့တဲ့တောက်ကြားနေ့မှာကွန်ဂရက်လွှတ်တော်ကိုအသိပေးခဲ့တာဖြစ်ပါရယ်ရှင်။တခါဒီအီရတ်အထူးတပ်ဖွဲ့တွေကမိုးဆူးမြို့စင်ကြေပုံရက်မှာရှိတဲ့ IS စစ်သွေးကြွတွေကိုထုတ်ဖောက်ပြီးတော့ IS တွေဘက်ကအပြင်းထန်ခုခံနေတာတွေကိုဖျက်ချော်ပြီးမြို့ရင်းကိုစတင်ထိုးစစ်ဆင်နေကြပါပြီ။အီရတ်တပ်ဖွဲ့တွေကဒီနေ့မနက်ပိုင်းမှာမိုးဆူးမြို့ကိုကြာလီရက်ွက်ထဲဝင်ရောက်နိုင်ခဲ့ပြီးတော့အဲ့ဒီမှာ IS တွေနဲ့အပြင်းထန်တိုက်ခိုက်နေတဲ့အကြောင်းယူရက်ဘူချုပ်စာမီအယ်အာရီတီကပြောပါရရှင်။တူရကီအစိုးရအနေနဲ့အတိုက်ခံသတင်းမီဒီယာတွေအပေါ်ဖိနှိပ်မှုတွေပို့ပြီးတော့လှုပ်လာတာကိုအမေရိကန်အစိုးရကအထူးစိုးရိမ်တဲ့အကြောင်းပြောဆိုလိုက်ပါရယ်။တူရကီနိုင်ငံထုတ်ဂျွန်ဟိုရီယက်စ်သတင်းစာကအက်ဒီတာချုပ်နဲ့ဒီတခြားအကြီးအကဲသတင်းတောက်တွေကိုဒီနေ့လာနေကဖမ်းဆီးလိုက်ပြီးမှအခုလိုဒီမနေ့တုန်းကပဲထုတ်ပြန်ပြောဆိုလိုက်ကြပါအမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရသူဇူလိုင်လ15ရက်နေ့တုန်းကပြောခဲ့တာမှာဒီမအောင်မြင်ဖြစ်ခဲ့တဲ့အာနာသိန်းကျန်စီမှုမှာတာဝန်ရှိသူတွေကိုလိုက်လံရှာဖွေမှုအပေါ်ထောက်ခံပေးမိမယ်လဲနောက်ထပ်သတင်းဌာနတွေကိုပိတ်ပစ်တာနဲ့ပြီးခဲ့တဲ့စနေတနင်္ဂနွေနေ့မှာလည်းနောက်ထပ်သတင်းတောက်တွေကိုဖမ်းဆီးတဲ့အပေါ်မှာစိုးရိမ်မိတဲ့အကြောင်းပြောဆိုခဲ့ပါတယ်ရှင်အီရန်နိုင်ငံကအခြေအနေတွေကိုသတင်းယူနေတဲ့ဂျပန်သတင်းတောက်တူကိုတော့ဒီခတ်ဒေတာအာနာပန်တွေကဖန်ဆီးထားတဲ့အကြောင်းဂျပန်ဆူရကဒီကနေ့အတည်ပြုပြောဆိုပါရရှင်
။သတင်းချင်းချုပ်ကိုမခင်ဖြူတွေကပြောပြပေးခဲ့တာပါ။ဒီညနေအတွက်အစီအစဉ်ထုတ်လွှင့်ရမှုကရှာဖောင်ပြပြစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ဂျိုနာကာမင်းဖြစ်ပါတယ်။ VOA American အသံညပိုင်းမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:30နာရီအထိလိုင်းဒိုမီတာ24 kHz 11.33ည၊လိုင်းဒိုမီတာ25 kHz 11.965၊လိုင်းဒိုမီတာ58 kHz 5885နဲ့လိုင်းလမီတာ190 kHz 1505တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးသွားအောင်ပါ။တောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းအားမှရှင်လာပါစေရှင်။ VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။
This program has come to you from the Voice of America, Washington.